မြန်မာနိုင်ငံအချင်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတချို့အစာငတ်ခံဆန္ဒပြနေတယ်ဆိုတဲ့သတင်းကြောင့်စိုးရိမ်ပူပန်မှုဖြစ်မိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကပြောပါတယ်အချင်းထောင်အတွင်းအကျဉ်းသားတွေရဲ့ရပိုင်ခွင့်အကာအကွယ်ပေးဖို့နဲ့ ICRC အပြည်ပြည်ဆိုင်ရာကြက်ချင်ဤအဖွဲ့ကိုထောင်တွင်းကိုတွားရောက်ကူညီခွင့်ပြုဖို့ကိုလည်းမြန်မာအစိုးရကိုသူကတိုက်တွန်းလိုက်ပါတယ်ဒီကြောင့်ပြည်စုံကိုသိအောင်ကိုသားညိုဦးကပြောပြပေးပါမယ်ရှင်
ရန်ကုန်အချင်းထောင်အတွင်းမှာစာငတ်ခံဆန္ဒပြခဲ့ကြတဲ့နိုင်ငံကျင်းသား15ဦးကိုထောင်အနာဘဏ္ဍာရေးဘက်ကတောက်သုံးရီပါဖြတ်ပြီးတော့တံပြန်နှင်းပန်းနှိမ့်ဆက်နေရဲဆိုတဲ့သတင်းတွေကြောင့်ဒီအချိန်ဒီပေါ်မှာဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်အနေနဲ့အင်တန်ဆိုးရိမ်တဲ့အကြောင်းကုလသမဂ္ဂဘက်ကနေပြီးတော့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။အစာငတ်ခံဆန္ဒပြသူ15ဦးထဲက10ဦးကိုအင်းစိန်ထောင်ထဲကဒီအပြစ်ပေးတဲ့စစ်ခွေးတိုက်ကိုပြောင်းရွှေ့ထားလိုက်တယ်လို့လည်းမစ္စတာကင်နနာရဲ့ညညာချက်မှာဖော်ပြပါတယ်။ဒီလူတွေရဲ့ကျမကြီးအချင်းကြီးအတွက်စိုးရိမ်တာကြောင့်သူ့အနေနဲ့အခုလိုမျိုးအများသိအောင်ကြီးညာချက်ထုတ်ရတာဖြစ်တယ်လို့ Mr. Kinnana က VOA ကိုပြောပါတယ
် To those political prisoners under hunger strike according to some the information that
ရရှိထားတဲ့သတင်းချက်လက်တွေရတော့အဲ့ဒီအစာငတ်ခံဆန္ဒပြတဲ့နိုင်ငံကြီးချင်းသားတွေကိုအကျဉ်းထောင်အာဏာပိုင်ဘက်ကတံပြန်အရေးယူတာမျိုးတွေရှိတယ်လို့သိရပါတယ်ဒါကြောင့်မလို့ဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်နေဆိုတာကိုအများသိအောင်ထုတ်ပြန်ရတာပါမြမအစိုးရအနေနဲ့ဒီအကျဉ်းသားတွေကိုအကာအကွယ်ပေးဖို့နဲ့သူတို့တူးချင်းစီရဲ့ကျမကြီးအခြေအနေတွေကိုစောင့်ရှောက်ပေးဖို့လိုမယ်ဆိုတာသဘောပေါက်ရပါလိမ့်မယ်ဆိုပြီးတော့မစ္စတာကင်နနာကပြောဆိုသွားတာပါအကျဉ်းသားတွေပေါ်မှာဆက်ဆံရမယ်နိုင်ငံတကာစံနှုန်းစာချုပ်တွေအတိုင်းမြမအစိုးရအနေနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့မစ္စတာကင်နနာကတိုက်တွန်းပါတယ်ဒါ့အပြင်2008ခုနှစ်ရွှေအောင်လှရှားမှုမှာအဓိကဥဆောင်ပါဝင်ပြီးတော့ဖန်ခန့်ခဲ့ရတဲ့အရှင်ဂမ်ဘီယာရဲ့ကျမကြီးကိုစိုးရိမ်တဲ့အကြောင်းလည်းဖော်ပြပါတယ်အရှင်ဂမ်ဘီယာပါဝင်အကျဉ်းသားတွေရဲ့ကျမရေးအတွက် ICRC ကိုဒီမြန်မာနိုင်ငံအကျဉ်းထောင်တွေအတွင်းအမြန်ဝင်ရောက်ကူညီခွင့်ပေးဖို့ကိုလည်း Mr. Kinnana ကမြန်မာဆွေရကိုတိုက်တွန်းသွားပါတယ
် I suggested to the government to reactivate the engagement with ICRC
ICRC ဒီပြည်ဆိုင်ရာကြေညာချက်အဖွဲ့နဲ့ပြန်လည်ဆက်သွယ်လုပ်လုပ်ဖို့အစိုးရကိုအကြံပေးထားပါတယ် ICRC အနေနဲ့လည်းဒီအကျဉ်းသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးတာအပြင်ဒီအကျဉ်းသားတွေပေါ်မှာမတရားနှိမ်ပန်းနေတာမျိုးတွေကိုလည်းအကာအကွယ်ပေးနိုင်ဖို့လိုပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူခဲ့တဲ့အချင်းကစပြီးတော့ကြည့်မယ်ဆိုရင်အကျဉ်းထောင်အတွင်းအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေဟာလူခွင့်ရေးတော့ကနေကြည့်ရင်လုံးဝလက်ခံလို့မရတာတွေ့ရပါတယ်လို့ Mr. Kinnana ကပြောဆိုသွားတာပါမြန်မာစုအနေနဲ့ဒီနိုင်ငံချင်းသားတွေကိုအများဆုံးလှုပ်ပေးရုံနဲ့မဟုတ်ဘဲနဲ့အချင်းအောင်စနစ်ပြပြင်ပြောင်းလဲမှုတွေလုပ်ဖို့လဲအချိန်ကျနေပြီလို့မစ္စတာကင်နနာကသတိပေးပါရယ်နိုင်ငံချင်းသားတွေကိုအများဆုံးလှုပ်ပေးဖို့ပြည်တွင်းပြည်ပတောင်းဆိုမှုတွေရှိနေပေမဲ့မြန်မာစုကဒီပြီးခဲ့တဲ့ခေါက်လှုပ်ပေးတဲ့အထက်မှာနိုင်ငံချင်းသား200ကျော်ပဲပါဝင်တာကြောင့်လူခွင့်ရေးအဖွဲ့တွေကမြန်မာစုကိုဝေဖန်ထားကြပါရယ်ဒီချိန်မှာပဲဒီအင်းစိန်အချင်းအောင်တွင်မှာနိုင်ငံချင်းသားအချို့စာငတ်ခံဆန္ဒပြရတဲ့ဆိုတဲ့သတင်းတွေဖြစ်လာတာပါဘာကြောင့်ဆန္ဒပြကြသလဲဆိုတာကတော့အချင်းသားအခွင့်အရေးအတွက်ဖြစ်တယ်လို့ပဲသိရပြီးတော့အသေးစိတ်ကိုတော့မသိဘူးလို့မစ္စတာကင်နနာကပြောပါတယ်။အမေရိကန်နိုင်ငံကြီးဌာနရဲ့မနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့အမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိမြန်မာပြည်ကဖြစ်ပေါ်တိုးတက်မှုတွေကိုစောင့်ကြည့်အကဲဖြတ်နေပြီးတော့တိုးတက်မှုတစ်ခုချင်းလိုက်တုံ့ပြန်သွားမယ်ဆိုပြီးတော့ပြောထားပါတယ
်။ So I think we are continuing to evaluate some of this progress that we've seen.
ဒုတက်လာတဲ့အခြေအနေတွေကိုဆက်ပြီးစောင့်ကြည့်အကဲဖြတ်နေပါတယ်။တစ်ချိန်တည်းမှာလည်းလိုအပ်တဲ့ဒုတက်မှုတွေဖြစ်လာဖို့အတွက်လည်းမြန်မာအာဏာပိုင်တွေကိုဆက်ပြီးတိုက်တွန်းပြောသွားမှာပါ
။နိုင်ငံကြီးဌာနပြောခွင့်ရသူဗစ်တိုးရီးယားညူလန်ဖြစ်ပါတယ်။နိုင်ငံချင်းသားဒါမှမဟုတ်ယုံကြည်ချက်ကြောင့်ကျင်းကြတဲ့ဒီအချင်းသားရေးအတွက်နဲ့ပတ်သက်လို့တော့ဒီမိုကရေစီလှူရှားသူတွေနဲ့မြန်မာဒီမိုကရေစီလှူရှားသူတွေနဲ့အစိုးရကြားမှာကိုယ်လဲမှုတော့ရှိနေပါတယ်။နိုင်ငံချင်းသား2000နီးပါးရှိနေသေးတယ်လို့တိုက်ခိုက်တွေကပြောပေမဲ့အစိုးရဘက်ကတော့ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဖမ်းဆီးခံထားသူဒီရေတွက်လောက်မရှိဘူးလို့ပြောလို့ပဲနိုင်ငံရေးအချင်းသားဆိုတာမရှိဘူးဆိုပြီးတော့လည်းညှဉ်းဆန်းနေစေဖြစ်ပါတယ်ခင်ဗျာ